အောက်တိုဘာလ9ရက်2009ခုနှစ်နေ့စဉ်နဲ့ NLD ပါတီကကြေညာချက်တစ်စောင်ထုတ်ပြန်လိုက်ပါတယ်။အဲ့ဒီကြေညာချက်မှာတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အထွေထွေအတွင်းရေးမှူးဒေါအောင်ဆန်းစုကြည်က1989ခုနှစ်ဇူလိုင်လ20ရက်ကနေ1995ခုနှစ်ဇူလိုင်လ10ရက်နေ့အထိပထမအကြိမ်နေအကျေချုပ်ကြာခံရပြီးတဲ့နောက်ပြန်လွတ်လာတဲ့နောက်တနည်းမှာပဲစစ်အစိုးရနဲ့တွေ့ဆုံဆွေးနွေးရေးကိစ္စကိုစတင်ပြောကြားခဲ့တယ်လို့ပထမဦးစွာဖော်ပြထားပါတယ်။တစ်ဆက်တည်းမှာပဲဒီကြေညာချက်ထဲမှာမြန်မာနိုင်ငံအပေါ်ပိတ်ဆို့အရေးယူမှုနဲ့ပတ်သက်ပြီးဒေါအောင်ဆန်းစုကြည်ရဲ့ပြောကြားရည်တည်ချက်တွေကိုထည့်တွင်ရေးသားထားတာကိုတော့ NLD ပါတီပြောခွင့်ရပုဂ္ဂိုလ်ဦးညံဝင်းကအခုလိုဖတ်ပြခဲ့ပါတယ်
။ဒေါအောင်ဆန်းစုကြည်ကအဖွဲ့ချုပ်နဲ့ရှင်းပခဲ့တော့2002ခုနှစ်မေလ6ရက်နေ့သတင်းစာရှင်းလင်းပွဲတွင်စီးပွားရေးပိတ်ဆို့မှုဆိုင်ရှင်ကိစ္စဟာဒီမိုကရေစီနိုင်ငံတစ်ခုကအခြားနိုင်ငံတစ်ခုကိုဒီမိုကရေစီရရှိရေးအတွက်ဆောင်ရွက်ချက်တရားလို့သာသဘောပေါက်ပါတယ်။တကယ်တော့ဒီသူရဲ့ရေတို့ကျိုးထက်ရေရှိကျိုးကိုရှေ့ရှုရမှာဖြစ်ပါတယ်။ဒီကိစ္စတွေအလုံးကြည်လည်ဖို့ဆိုရင်အစဉ်သင့်ငနချင်းဆိုင်တွေ့ဆုံဆွေးနွေးလိုက်ရင်ကြည်လည်သွားမှာပါ။ကျမတို့ဟာစီးပွားရေးပိတ်ဆို့မှုများမတောင်းဆိုခဲ့ပါဘူးဟုပြောကြခဲ့သည်။ထို့အပြင်ဒီမိုကရေစီကိုငြိမ်းချမ်းတဲ့ဤနဲ့သာပေါ်ဆောင်ရမယ်ဆိုတဲ့သုံးချက်ချက်အပေါ်မှာကျမလုံးဝရင်းရင်မှုမရှိပါဘူး။ဘာကြောင့်လဲဆိုတော့ဒါဟာတိုင်းပြည်အနာဂတ်အတွက်အလွန်ပဲအရေးကြီးလို့ဖြစ်ပါတယ်။ဒီမိုကရေစီကိုငြိမ်းချမ်းတဲ့ဤနဲ့မသွားနိုင်ဘူးဆိုရင်အနာဂတ်မှာမြန်မာပြည်သူများကြီးမားတဲ့ဒုက္ခတွေကိုမျှဝေခံစားရမှာမို့ဖြစ်ပါတယ်။ကျမတို့ဘယ်တော့မှထိတ်တိတ်တွေ့ရေးကိုသာဥတည်ပြီးမလုပ်ဆောင်ပါဘူးဟုပြောကြားခဲ့ပါသည်။
1998ခုနှစ်မှာပြည်သူ့လွတ်တော်တရက်ခေါ်ယူနိုင်ရေးတောင်းဆိုခဲ့ရတဲ့ပတ်သက်ပြီးဦးညံဝင်းဆက်လက်ပြောပြထားတာကတော့
ထိုအခါအာဏာပိုင်များကပြည်သူ့လွတ်တော်ကိုယ်စားလှယ်များကိုပြစ်ဆုံးဆွေးနွေးရဟုပြောပြီးနှစ်ရှည်လများဖမ်းဆီးထိန်းသိမ်းထားခဲ့သည်ပြည်သူ့လွတ်တော်ခေါ်ယူဖွဲ့စည်းပေးရန်တောင်းဆိုခြင်းသည်အာဏာပိုင်များကိုလည်းပြတ်ခံထားသည်ပြည်သူ့လွတ်တော်ရုံးောက်ပွဲဥပဒေအရသာဖြစ်သည်ဤဒီမှာထိတ်တဲ့ရင်ဆိုင်ရင်လုံးဝမဟုတ်ပေ
။အမျိုးသားညီလာခံကို NLD ပါတီက1993ခုနှစ်ကတက်ရောက်ခဲ့တဲ့အခြေအနေနဲ့ပတ်သက်ပြီးကြေညာချက်ပါအချက်ကိုဦးညံဝင်းဆက်ပြီးဖတ်ပြထားတာကတော့
အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ညီလာခံကိုယ်စားလှယ်များသည့်1993ခုနှစ်မှ1995ခုနှစ်အတွင်းအမျိုးသားညီလာခံတို့တက်ရောက်ခဲ့စဉ်အမျိုးသားညီလာခံ၏လုံထုံလုံးဤများနဲ့ပတ်သက်၍တွေ့ဆုံဆွေးနွေးရအတွက်သာညီလာခံဆိုင်ရာအာဏာပိုင်များထံသို့အရေးသာပေးပို့ရေးတောင်းဆိုခဲ့သည်သို့သော၎င်းတို့ကလစ်လျူရှုခဲ့၍အဖွဲ့ချုပ်မှညီလာခံကိုယ်စားလှယ်များ၏တညီတညွတ်ဤသဘောတူဆုံးဖြတ်ချက်ဖြင့်ရင်းကိစ္စနှင့်ဆက်လင်းပြီးတွေ့ဆုံဆွေးနွေးရေးထင်းမြောက်သည့်အထိသောက်ဆိုင်နေသည့်ဖြစ်ကြောင်းတရားဝင်စာရေးသားပေးပို့ကစောင့်ဆိုင်ခဲ့ခြင်းဖြစ်သည့်ဤကိစ္စမှာဒေါအောင်ဆန်းစုကြည်နှင့်လုံးဝသက်ဆိုင်ခြင်းမရှိပ
ါ။တွေ့ဆုံဆွေးနွေးရေးနဲ့ပတ်သက်ပြီးဒေါအောင်ဆန်းစုကြည်ပြောကြားခဲ့တဲ့မိန့်ခွန်းတစ်ခုကိုလည်းအခုလိုကြေညာချက်ထဲမှာဖော်ပြထားပါတယ်
။2003ခုနှစ်ဇန်နဝါရီလ4ရက်နေ့တွင်ကျင်းပခဲ့သော55နှစ်မြောက်လွတ်လပ်ရေးနေ့အခမ်းအနား၌ကျမတို့ဟာပြန်လည်ပြီးတော့သိမြတ်ခြင်းနဲ့စိတ်ဓာတ်တွေဆွေးနွေးခြင်းနဲ့စိတ်ဓာတ်တွေတနိုင်ငံလုံးမှာအလုံးဖေးစည်းညီညွတ်စေခြင်းနဲ့စိတ်ဓာတ်တွေနည်းနည်းလေးမှလျော့မသွားပါဘူး။ဘယ်ပုဂ္ဂိုလ်ကမှလည်းပုဂ္ဂိုလ်ရေးအရာကျမတို့အာဃာတမထားပါဘူးဒီတဿနာတွေကိုဖြေရှင်းဖို့ဟာအရေးကြီးဆုံးပါပဲကျမတို့အနေနဲ့နိုင်ငံတော်အင်ဂျင်နီယာရင်းနဲ့အဖွဲ့နဲ့ပဲဖြစ်စေတမတော်နဲ့ပဲဖြစ်စေဘယ်အဖွဲ့အစည်းနဲ့ပဲဖြစ်စေလက်တွဲဖို့ရာလုံးလုံးဝမလေးပါဘူးနိုင်ငံအတွက်ဆိုရင်ဘယ်သူနဲ့မဆိုကျမတို့လက်တွဲနိုင်ပါတယ်ဟုလည်းကောင်းပြောကြခဲ့ပြီးတိုင်းပြည်နဲ့တိုင်းပြည်ပြည်သားများ၏ကောင်းရကောင်းကျိုးကိစ္စများနဲ့ပတ်သက်၍ပြည်ဆောင်ဆွေးနွေးရေးအပြင်ရှာကြရသည်မှာသဘာဝလုပ်ငန်းစဉ်ဖြစ်ပေသည်ပြည်ဆောင်ဆွေးနွေးရေးထင်းရှားအောင်မြင်ရမှာပြည်ဆောင်ဆွေးနွေးသူများကပြဿနာရပ်များကိုအမှန်တကယ်စိတ်ကောင်းစေတနာတတ်နိုင်ဖြင့်အပေးယူပြုလုပ်ကာသူမနာကိုမနာလမ်းစဉ်ဖြင့်ဆောင်ရွက်မှုပေါ်တွင်တည်ရှိနေပေသည်
အောက်တိုဘာလ9ရက်2009ခုနှစ်နေ့စဉ်နဲ့ NLD ပါတီကထုတ်ပြန်တဲ့ကြေညာချက်ကိုပါတီပြောခွင့်ရပုဂ္ဂိုလ်ဦးညံဝင်းကဖတ်ကြားပေးသွားခဲ့တာပါ။